Israel Hamas စစ်ပွဲစတင်ကတည်းကပိတ်မိနေတဲ့နိုင်ငံသားတချို့ဟာပထမဆုံးအချိန်ဖြစ်ပိတ်ဆို့ခံထားရတဲ့ဂါဇာကမ်းမြောင်ကနေအီဂျစ်နိုင်ငံဘက်ကိုဗုဒ္ဓဦးနေ့ကထွက်ခွာခွင့်ရခဲ့ပါတယ်။နိုင်ငံကြားနိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေကိုထွက်ခွာခွင့်ပြုဖို့အီဂျစ်ရာဖာနေဇက်ကိုပြန်လည်ဖွင့်လှစ်ပေးရေးအစီအစဉ်ကအစ္စရေးအီဂျစ်နဲ့ဟာမတ်စ်ကြားကာတာကကြားဝင်ဆက်ဆက်ပေးတဲ့သဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။အနည်းဆုံးနိုင်ငံသား400ကိုအီဂျစ်နိုင်ငံကိုထွက်ခွာခွင့်ပြုမှာဖြစ်ပါတယ်။ဒီလိုဘေးလွတ်ရာကိုထွက်ခွာခွင့်ရတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ဥဆောင်မှုအခန်းကဏ္ဍကိုသမ္မတဂျိုးဘိုင်ဒန်ကအိတ်လူမှုကွန်ရက်ကတည်းကထုတ်ဖော်ပြောဆိုထားပြီးထွက်ခွာခွင့်ရတဲ့အထက်မှာအမေရိကန်နိုင်ငံသားတွေလည်းပါဝင်ဖို့မျှော်လင့်ကြောင်းနဲ့လာမယ့်ရက်တွေထဲမှာလည်းအလားတူထွက်ခွာခွင့်ရသူဥယျာဉ်ပုံပုံများပြားလာဖို့လဲဆိုပါတယ်နိုင်ငံသားတွေအပြင်ဒဏ်ရာရပါလက်စတိုင်း82ယောက်လောက်ကိုလည်းအီဂျစ်စစ်ရုံတွေမှာကုသနိုင်ဖို့ဂါဇာကနေလူနာတင်ရှင်နဲ့ခေါ်ဆောင်ခွင့်ရခဲ့ပါတယ်ဒီလူနာတွေဟာအောက်တိုဘာ9ရက်ကဟာမတ်ရဲ့အကြမ်းဖက်တိုက်ခတ်မှုနောက်ပိုင်းစတင်ခဲ့တဲ့စစ်ပွဲအတွင်းဂါဇာကမ်းမြောင်ဒေသကနေပထမဆုံးထွက်ခွာနိုင်ခဲ့တဲ့ပါလက်စတိုင်းလူမျိုးတွေလည်းဖြစ်ပါတယ်